ဂျပန်နိုင်ငံအနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဦးဆောင်တဲ့အစိုးရတည်းရဲ့ဒီမိုကရေစီရင်းတဲ့လုပ်ငန်းစဉ်တွေကိုအပြည့်အဝအကူအညီပေးသွားမယ်လို့မြန်မာနိုင်ငံကိုရောက်နေတဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးကပြောပါရယ်နိုင်ငံတကာနဲ့ဒေတာရင်းကစင်ကိုချက်တွေကိုလည်းမြန်မာနိုင်ငံနဲ့အတူလက်တွဲဖြည့်ရှင်းသွားလိုတယ်လို့လည်းဂျပန်နိုင်ငံခြားရေးဝန်ကြီးကပြောပါရယ်မြန်မာနဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးနှစ်ဦးနေပြည်တော်မှာပူးရဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာနဲ့ပတ်သက်လို့မတ်တင်ကြီးထက်ကတင်ပြထားပါရယ်ရှင်
မြန်မာနိုင်ငံမှာအစိုးရတည်တရက်ကိုငြင်းငြင်းချမ်းချမ်းအာဏာလွှဲပြောင်းပေးနိုင်ခဲ့တဲ့အပေါ်ဂျပန်ဘက်ကကြိုဆိုတဲ့အကြောင်းနေပြည်တော်မှာနှစ်ရက်ကြာခီးစဉ်ရောက်ရှိနေတဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးကပြောဆိုပါရယ်နိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ဂျပန်နိုင်ငံခြားရေးဝန်ကြီးဖူမီအိုခီရှိတာကအခုလိုပြောဆိုပါရယ
်ခေါင်းဆောင်ကြီးဦးကြီးမစ္စတာကဘာသာချင်းကမနီဟိုဝန်ကြီးစတဲ့ဖူကဆို
ဂျပန်အစိုးရနဲ့ပုဂ္ဂလိကဂျာပူပေါင်းညှိနှိုင်းပြီးမြန်မာအစိုးရအကောင့်နဲ့ဖော်နေတဲ့ဒီမိုကရေစီနဲ့ဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေမှာမတူညီတဲ့တောင်းကနေအတတ်နိုင်ဆုံးအကူအညီပေးသွားမယ်လို့အစည်းအဝေးမှာဆွေးနွေးခဲ့ပါရယ်ဒေတာရင်းနဲ့နိုင်ငံတကာမှာရှိတဲ့စိန်ခေါ်ချက်တွေကိုလည်းအတူတကွပူးပေါင်းဖြည့်ရှင်းသွားလိုတယ်လို့လည်းပြောခဲ့ပါရယ်ဒီပေါ်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းသဘောတူပါရယ်
ဂျပန်နိုင်ငံအနေနဲ့အရှင်မြန်မာစစ်အစိုးရလက်ထက်ကလေးကဆလို့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြောင်းလဲမှုနဲ့အမျိုးသားပြန်လည်တည်မြဲရေးစစ်စဲမပြတ်ဖွံ့ဖြိုးတိုးတက်ရေးဆိုတဲ့ဥတီချက်နဲ့2012ခုနှစ်မှာမြန်မာနိုင်ငံနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုလမ်းစဉ်ကိုပြန်လည်ပြင်ဆင်ပြီးဖွံ့ဖြိုးရေးအထောက်အကူတွေတိုးပြီးပေးအပ်ခဲ့တာဖြစ်ပါတယ်။မြန်မာဒီမိုကရေစီရဲ့ကျိုးပန်းမှုမှာဂျပန်ပြည်သူတွေရဲ့အားပေးထောက်ခံမှုအပေါ်ကျေးဇူးတင်ရှိတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုခဲ့သလိုအနောက်နိုင်ငံတွေနဲ့မတူတဲ့ဂျပန်အစိုးရနဲ့ဆက်ဆံရေးကိုလည်းအလေးထားပြောကြားခဲ့ပါတယ
်။အစိုးရရဲ့ဆက်ဆံမှုကခြားအနောက်နိုင်ငံတွေနဲ့မတူဘူးဆိုတာလည်းသဘာဝကျပါတယ်။မတူခြင်းကလည်းကျမတို့လက်ခံမှာဒီမိုကရေစီကိုယုံကြည်ရဲဆိုလို့ရှိလို့ရှိရင်မတူကွဲပြားမှုတွေကိုလက်ခံနိုင်ရပါမယ်။ဒီမတူကွဲပြားမှုတွေပေါ်မှာအခြေခံပြီးတော့ကျမတို့ကတရားနဲ့တရားဆွေးနွေးတိုင်ပင်ပြီးတော့ပြည်လဲအောင်လို့လုပ်ခဲ့တာဟာကြားပါပြီ။နောက်အထူးသဖြင့်ကျမတို့ကဘယ်လိုပဲပြောပြောဂျပန်နိုင်ငံနိုင်ငံသားများတွေအများဟာကျမနဲ့ကျမရဲ့လှူရှားမှုပေါ်မှာအင်တာမစိန်တာမေတ္တာတွေထားခဲ့တာအကြောင်းမလို့အများပဲကျမတို့ဟာအကြောင်းတောင်းပန်ထားပြီးကျေးဇူးတင်နေမှာဖြစ်ပါတယ်
မြန်မာနိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံအပြီးမှာတော့ဂျပန်နိုင်ငံခြားရေးဝန်ကြီးဟာသမ္မတဦးထင်ကျော်နဲ့တွေ့ဆုံဆွေးနွေးပါတယ်။မြန်မာနိုင်ငံရဲ့အမျိုးသားရင်ကြားစီရေးလုပ်ငန်းစီအပေါ်ဂျပန်ရဲ့မျှော်လင့်ချက်ကိုလည်းဂျပန်နိုင်ငံခြားရေးဝန်ကြီးကပြောဆိုပါတယ်။ဒါအပြင်တိလဝါအထူးစီးပွားရေးဆုံမှာဂျပန်ဘက်ကဆက်ပြီးရင်းနှီးမြှုပ်နှံကြဖို့ကိုလည်းနှစ်ဖက်တို့ဆွေးနွေးခဲ့ပါတယ်။အာဆာ၅နိုင်ငံခီးစဉ်ကိုတွားရောက်နေတဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးကမြန်မာနိုင်ငံအပါအဝင်မဲခေါင်မြေကြောင်တခြားနိုင်ငံများဖွံ့ဖြိုးရေးအတွက်၃နှစ်အတွင်းဒေါ်လာ9ဘီလီယံပေးအပ်မယ်လို့ထိုင်းနိုင်ငံခီးစဉ်အတွင်းမှာကတိပြုပြောဆိုခဲ့ပါတယ်မြန်မာနိုင်ငံကနေဒီကနေ့ထွက်ခွာမဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးကလာအိုနဲ့ဗီယက်နမ်နိုင်ငံတို့ကိုခီးဆက်ဖို့လဲစီစဉ်ထားတာဖြစ်ပါတယ်